အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာ2009ခုနှစ်ကစလို့ပထမဆုံးအကြိမ်ဖြစ် IS သွေးကြွရည်နဲ့ဆက်နွယ်သူတွေရဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ပြည်ခဲ့တဲ့သတင်းပတ်တဲ့ခြုံရပြီးတဲ့နောက်အမျိုးသားလွန်ကြုံရေးဥပဒေကိုပုံမတင်ချက်ဖို့သမ္မတဂျိုကိုဝီဒီယိုကတောင်းဆိုခဲ့ပေမဲ့လွတ်တော်မှာဆန့်ကျင်မှုတွေနဲ့လည်းကြုံရနိုင်ပါတယ်။လက်နက်ကင်ပြုတ်ခတ်တွေဖြစ်ပွားနေတဲ့ UN နဲ့ Syria တို့လိုနိုင်ငံတွေကအကြမ်းဖက်ဝါရီအုပ်စုတွေနဲ့ပူးပေါင်းမှုတွေမလုပ်ဖို့တားမြစ်ထားတဲ့2003ခုနှစ်ကအကြမ်းဖက်ဝါရတပ်ဖြတ်ရေးဥပဒေကိုပြန်လည်ပြင်ဆင်ဖို့နဲ့အကြမ်းဖက်သမားတွေရှိရာကိုတွားရောက်ပူးပေါင်းတိုက်ခတ်ပြီးပြန်လာတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုလက်မခံဖို့အဆိုပြုချက်ကိုသမ္မတကမနေ့တုန်းကပဲထောက်ခံပြောဆိုထားတာပါ။အင်ဒိုနီးရှားအကြမ်းဖက်ဝါရတပ်ဖြတ်ရေးအေဂျင်စီ BNPT ကတော့ IS ဆွေးနွေးပွဲနဲ့ပူးပေါင်းပြီးတိုက်ခိုက်ဖို့အရှိန်အဝိုင်းဒေသကိုတွားခဲ့ကြတဲ့အင်ဒိုနီးရှားနိုင်ငံသား100လောက်ရှိပြီး30လောက်သေဆုံးခဲ့ပြီးဖြစ်ကြောင်းလည်းခံမှန်းထားပါတယ်။တိုက်ခိုက်ရေးအတွက်လက်ချင်းတင်နှံပေးပြီးလက်တွေ့ဆန်းသက်မှုတွေအတွေ့အကြုံရှိသူ150လောက်ကလည်းအင်ဒိုနီးရှားနိုင်ငံကိုပြန်လာတယ်လို့လည်းယုံကြည်ထားကြတာပါ။လွန်ခဲ့တဲ့နှစ်အတွင်း IS သွေးကြွအရင်းနဲ့ထောက်ခံသူတွေရဲ့အနေအထားကြီးထောက်လာတဲ့ပုံမှာအင်ဒိုနီးရှားအာဏာပိုင်တွေစိုးရိမ်လာပြီးမြန်မာ့ဥပဒေပြန်လည်ပြင်ဆင်ရေးအစီအစဉ်တွေကတော့လွတ်တော်ထဲမှာကြန့်ကြာနေခဲ့ပါတယ်။